ဆီယနာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်တပ်ရဲ့ပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်စီးပွားရေးယင်းနှီးမြုပ်နှံမှုတွေအတွက်ကြုံတွေ့နိုင်တဲ့ နိုင်ငံတွင်းယင်းနှီးမြုပ်နှံမှုစီးပွားရေးလုပ်ငန်းမှုဆိုရင်ကြုံတွေ့ရမယ့်အန္တရာယ်ကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအကြံပြုချက်ဖြစ်ဂျန်ဝါရီလ27ရက်မနေ့ကထုတ်ပြန်ခဲ့ပါတယ်။ဆီယနာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်တပ်အတိုင်းဝိုင်းနဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဆက်လျင်းကြီး နိုင်ငံတွင်းယင်းနှီးမြုပ်နှံမှုစီးပွားရေးလုပ်ငန်းတွေနဲ့ပူးပေါင်းလုပ်ကိုင်မယ်ဆိုရင်အကြီးမားဆုံးစီးပွားရေးအန္တရာယ်ကိုရင်ဆိုင်ရနိုင်ကြောင်းဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံမှုရှိနေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ချိတ်ဆက်လုပ်ကိုင်မယ်စီးပွားရေးကုမ္ပဏီတွေလူပုဂ္ဂိုလ်တွေအနေနဲ့လည်းအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဒဏ်ခတ်မှုတွေအပါအဝင်ငွ